တောင်ကိုရီးယားနိုင်ငံကို၃ရက်ကြာချစ်ကြည်ခရီးသွားခဲ့တဲ့သမ္မတဦးသိန်းစိန်ဟာခီးစဉ်ဆုံးသက်ပြီးဒီကနေ့ညပိုင်းမှာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်။ခီးစဉ်အတွင်းမှာနှစ်နိုင်ငံအကြားစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုအလေးထားဆွေးနွေးခဲ့တယ်လို့အရေးပါတဲ့သဘောတူစာချုပ်တစ်ခုကိုလည်းလက်မှတ်ရေးထိုးခဲ့တယ်လို့သမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေကVOA ကိုပြောပါတယ်။အကြောင်းစုံကိုတော့ဦးဆက်မွေကဆက်ပြီးတော့ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။သမ္မတဦးသိန်းစိန်ဟာ၃ရက်ကြာတောင်ကိုရီးယားခီးစဉ်ကိုအဆုံးသတ်ပြီးတော့အခုညဘက်ရန်ကုန်မြို့ကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်။၃ရက်ကြာခီးစဉ်ရဲ့နောက်ဆုံးနေ့မှာတောင်ကိုရီးယားနိုင်ငံရဲ့စိတ်ကမ်းမြို့ဖြစ်တဲ့ချန်ဝမ်မြို့မှာရှိတဲ့တင်မောချင်းကိုတွားရောက်လဲပတ်ခဲ့ပါတယ်။သမ္မတဦးသိန်းစိန်နဲ့အတူတင်မောတီဆောက်ရေးအကြီးအကဲကန်ဒုတ်ဆိုးပါလိုက်ပါတွားပြီးတော့သမ္မတကြီးနဲ့မစ္စတာကန်တို့ဟာနှစ်နိုင်ငံကြားအရင်းမြစ်ဖွံ့ဖြိုးတိုးတက်မှုပူးပေါင်းဆောင်ရွက်ဖို့နဲ့ကာကွယ်ရေးဆိုင်ရာဆက်မှုစီးပွားရေးလုပ်ငန်းတွေအကြောင်းကိုဆွေးနွေးခဲ့ကြတယ်လို့တောင်ကိုရီးယားနိုင်ငံယုံဟတ်သတင်းဌာနကပြောပါတယ်။ခီးစဉ်အတွင်းသမ္မတဦးသိန်းစိန်နဲ့တောင်ကိုရီးယားသမ္မတအီမြောင်ဘတ်တို့ဟာဆိုးမြို့တော်မှာရှိတဲ့ရှီဝန်ဝါဒဲသမ္မတအိမ်တော်မှာတွေ့ဆုံခဲ့ကြပါတယ်။သမ္မတနှစ်ဦးတွေ့ဆုံရမှာတကားဖွင့်ဝါဒကိုစတင်ကျင့်သုံးပြီးဖြစ်တဲ့မြန်မာနိုင်ငံနဲ့တောင်ကိုရီးယားနိုင်ငံနှစ်နိုင်ငံကြားကုံတွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုတိုးချဲ့လှုပ်ဆောင်နိုင်ရေးအတွက်နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီမှုရခဲ့တယ်လို့တောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။၃ရက်ကြာအလဲပတ်ခီးစဉ်အတွင်းသမ္မတဦးသိန်းစိန်နဲ့တောင်ကိုရီးယားသမ္မတအီမြောင်ဘတ်တို့ရဲ့ရှေ့မောက်မှာနှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာနှစ်ရက်ကိုလက်မှတ်ရေးထိုးခဲ့ကြောင်းသမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေက VOA ကိုပြောပါတယ်
။ပထမတစ်ခုရပါတယ်ကျွန်တော်တို့မြန်မာနိုင်ငံဆွေးရမယ်ကိုရီးယားကနေနိုင်ငံဆွေးရတဲ့အကူအညီပေးဆိုင်ရာဥပဒေသဘောတူစာချုပ်အဲ့ဒါတစ်ခုပြောရမယ်။နောက်တစ်ခုကမြန်မာနိုင်ငံစစ်မှုရေးဌာနနဲ့ကိုရီးယားကနေနိုင်ငံနိုင်ငံသားရင်းကိုယ်စားလှယ်ဌာနတို့ကဥပဒေတော်မူဥပဒေဆောင်ရည်နားလည်မှုစာချုပ်ပါ။အဲ့ဒါနောက်တစ်ခု
သမ္မတဦးသိန်းစိန်ဟာတောင်ကိုရီးယား Convention Center ကိုတွားရောက်ပြီးတော့မင်ကွန်ပြောကြားခဲ့သလိုတောင်ကိုရီးယားနိုင်ငံကအလက်စားအသေးစားစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေလာရောက်လှုပ်ဆောင်ကြဖို့တိုက်တွန်းနှိုးဆော်ခဲ့ပါသေးတယ်။သမ္မတဦးသိန်းစိန်ဟာတောင်ကိုရီးယားနိုင်ငံကိုလက်ပတ်တဲ့ခီးစဉ်ရဲ့ပထမနေ့မှာပဲတောင်ကိုရီးယားကိုရောက်နေတဲ့မြန်မာပညာတော်သင်တွေနဲ့တွေ့ဆုံပြီးတော့လက်ရှိမြန်မာအစိုးရပြုလုပ်နေတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအကြောင်းကိုရှင်းပြခဲ့တယ်လို့ဆိုပါတယ်။သမ္မတဦးသိန်းစိန်ဟာ1950-53ခုနှစ်တွေကြာကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့ကြတဲ့မြန်မာစစ်သားတွေကိုတောင်ကိုရီးယားအမျိုးသားစစ်တင်းကြီးမှာတွားပြီးတော့ဂရဝပြုတ်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံမှာယင်းနှီးမြုပ်နှံမှုပြုလုပ်နေတဲ့နိုင်ငံပေါင်း30နဲ့စစ်လုထယင်းနှီးမြုပ်နှံမှုအများဆုံးလုပ်ထားတဲ့နိုင်ငံဖြစ်ပြီးတော့တောင်ကိုရီးယားကုမ္ပဏီပေါင်း90ကျော်ကမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာတန်ပေါင်း3000နီးပါးယင်းနှီးမြုပ်နှံမှုပြုလုပ်ဖို့အဆိုပြုလိုက်တယ်လို့သိရပါတယ်ခင်ဗျာ။